ါရှင် ISP မြန်မာရဲ့ podcast စီစဉ်ကနေကြိုဆိုလိုက်ပါတယ်ပြီးခဲ့တဲ့ February 1ရက်နေ့မှာစစ်အာဏာသိမ်းမှု2နှစ်ပြည့်ခဲ့ပါပြီအာဏာသိမ်းမှု2နှစ်ပြည့်တဲ့နေ့မှာပဲစစ်ကောင်စီကိုတတန်းတိုးတာရာဒူးအပြောင်းအလဲနဲ့မြို့နယ်အချို့မှာစစ်အုပ်ချုပ်ရေးကြီးညာတာတွေလှုပ်လာခဲ့ပါတယ်ဒီအခြေအနေတွေဟာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခအပေါ်ဘလို့အကျိုးဆက်တွေဖြစ်တန်ကြေတွေရှိလာနိုင်တယ်လဲဆိုတာကိုယခု podcast မှာနားဆင်ရပါမယ်။ဒီကိစ္စနဲ့ပတ်သက်တဲ့ကနဦးသုံးသက်ချက်အပြည့်စုံကိုတော့ ISP မြန်မာရဲ့ podcast channel တွေမှာနားဆင်ကြရပါမယ်။ဖြစ်ရဲ့ချက်အလက်အာနာသိန်းနှစ်နှစ်ပြည့်တဲ့2023ခုနှစ်ဖေဖော်ဝါရီ1ရက်မှာအမျိုးသားလွန်ကြုံရေးနဲ့ကာကွယ်ရေးကောင်စီဆုံးဖြတ်ချက်အရာတာမန်မဟုတ်တော့အခြေအနေဆိုတဲ့ကြောင်းပြချက်နဲ့စစ်ကောင်စီကိုနောက်ထပ်6လတတန်းတိုးလိုက်ပါတယ်စစ်ကောင်စီအဖွဲ့အတွင်းရာဒူးပြောင်းလဲချုပ်လုပ်ခဲ့တယ်လို့မြို့နယ်ပေါင်း38ခုကိုလည်းစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်ကနဦးသုံးသက်ချက်အာဏာသိမ်းပြီးနှစ်နှစ်အတွင်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်နေရာတော်တော်များများမှာလက်နက်ကင်တော်လှန်မှုကလွယ်ပြီးအခြားရွေးစရာမရှိတဲ့အခြေအနေတွေဖြစ်ခဲ့ပါတယ်။နိုင်ငံအနှံ့လက်နက်ကင်တပ်ဖွဲ့958ဖွဲ့ထက်မနည်းရှိလာပြီးနှစ်နှစ်အတွင်းတိုက်ပွဲဖြစ်မှုအကြမ်းရေ8000ကျော်ရှိလာပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဖြစ်ခဲ့တဲ့အရေးအတွက်ထက်နှစ်ဆနီးပါးပုံများခဲ့တာပါ။စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာလည်းမြို့နယ်330ထဲမှာ132မြို့နယ်ဟာတည်ငြိမ်မှုမရှိဘူးလို့ဆိုပါတယ်။လက်ရှိဖြစ်နေတဲ့လက်နက်ကင်တပ်ပွဲတွေကစစ်ကောင်စီအပေါ်ဖိအားပေးနိုင်တာကိုမြင်သာစေပါတယ်။တစ်ဖက်မှာလည်းအာဏာသိမ်းမှုအကျိုးဆက်ဖြင့်စုပ်ယုပ်မှုတွေကနယ်ပယ်ဆုံးမှာဖြစ်နေပါတယ်။စစ်ကောင်စီမှာအာဏာကင်ဆွဲအုပ်ချုပ်ပိုင်ခွင့် legitimacy မရှိဘူးဆိုတဲ့စန့်ကျင်မှုတွေကိုလည်းပြည်သူလူထုကအခွင့်ကြုံတိုင်းလုပ်နေပါတယ်။အတန်တိတ်တပိတ်တွေအောင်မြင်မှုကအထောက်အထားတစ်ခုပါပဲစစ်ကောင်စီရင်ဆိုင်နေရတဲ့လုံခြုံရေးပြဿနာဟာအာဏာကိုင်ဆွဲအုပ်ချုပ်ပိုင်ခွင့်မရှိခြင်းအကြက်တဲ့ legitimacy crisis နဲ့တိုက်ရိုက်သက်ဆိုင်နေတာမို့နိုင်ငံရေးပြဿနာနဲ့ဆက်ဆက်နေပါတယ်စစ်ကောင်စီတပ်တန်း6လတိုးတာနဲ့38မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာတာကရွေးကောက်ပွဲလုပ်နိုင်ဖို့စစ်ရေးအယပြန်လည်ထိန်းချုပ်နိုင်အောင်လုံခြုံရေးထိခြားမှုကိုဖြေရှင်းနိုင်အောင်စူးစမ်းတယ်လို့ယူဆနိုင်ပါတယ်တဖက်မှာလဲစစ်ကောင်စီဟာနိုင်ငံရေးအရာလောက်ခင်းလောက်ကွက်မှန်သမျှကိုပိတ်ဆို့နေပါတယ်။ဒီအတွက်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့ဤဥပဒေပြဋ္ဌာန်းချက်တွေကိုကြည်ရင်ထင်ရှားပါတယ်။ငြိမ်းဝှက်ပြည်ပြမှုကိုဒီလိုအင်အားသုံးတိဆောက်ဖိနှိပ်မှုမျိုးစုံကိုတုံးပြီးလူမှုစန့်ကျင်ရေးလုပ်နိုင်ငံရေးနဲ့မှန်သမျှပိတ်ဆို့တာတွေလုပ်ပြီးနိုင်ငံရေးထွက်ပေါက်ဖန်တီးနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ရွေးကောက်ပွဲအကြောင်းပြပြီးလုပ်တဲ့ဒီစီရေးနဲ့ဖိနှိပ်ရေးအစီအမံတွေဟာစစ်ကောင်စီရဲ့လုံခြုံရေးအတွက်ပဲဖြစ်ပါတယ်။ရွေးကောက်ပွဲအတွက်ဆိုရင်လုံခြုံရေးအရာအဆင်သင့်ဖြစ်ခြင်းမဖြစ်ခြင်းထက်နိုင်ငံရေးအရာအဆင်သင့်ဖြစ်ခြင်းမဖြစ်ခြင်းကပိုအရေးကြီးပါတယ်။အခုအချိန်မှာနိုင်ငံရေးအရာတရားဝင်မှုကိုစားပြုမှုအခင်းချင်းချင်းနေကောင်ဖန်တီးပေးနိုင်မှုစတာတွေတခုမှမရှိပါဘူး။ဘလိုပဲကင်မွန်းတက်တက်ရွေးကောက်ပွဲတရက်လုပ်နိုင်ဖို့နိုင်ငံရေးအရာအစင်သင့်မဖြစ်တာဟာထင်ရှားနေပါတယ်ဖြစ်တန်ကြီးအကဲဖြတ်ချက်လုံခြုံရေးအပေါ်အခြေခံစဉ်းစားပြီးစစ်ကောင်စီကိုတတ်တန်းတိုးတာစစ်အုပ်ချုပ်ရေးကြီးညာတာဖိနှိပ်မှုတွေတိုးမြင့်တာလုပ်တယ်ဆိုရင်အခုတက်တန်းထိုးရတဲ့6လပြည့်ရင်တော့စစ်ကောင်စီမျှော်လင့်နေတဲ့ရွေးကောက်ပွဲကျင်းပဖို့လိုအပ်တဲ့လုံခြုံရေးအခြေအနေမျိုးရဖို့ဆိုတာမသေးကြပါဘူး။ပူတွဲပါဒေတာအချက်လက်ညွှန်းပြမြေပုံတွေနဲ့ချိန်ထိုးကြည့်ရင်လည်းနှစ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲရေချိန်နဲ့စစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့နေမြေတွေရာနှုန်းပြအချိုးကျမှုမရှိတာကြောင့်တခြားအကြောင်းတွေရှိနိုင်ပါသေးတယ်။လုံခြုံရေးကိုအကြောင်းပြခြင်းဟာနောက်ထပ်တက်တန်းတို့ရာတွေဆက်လုပ်မဲ့ဖြစ်နိုင်ခြေတရလည်းဖြစ်နိုင်ပါတယ်။လာမယ့်6လအတွင်းမှာတော့စစ်ကောင်စီရဲ့အကြောင်းပြချိန်မှုန်းဖိနှိပ်ရေးအစီအမံတွေကြောင့်နိုင်ငံတွင်းမှာအကြမ်းဖက်မှုတွေပိုတိုးစေမှာပါ။ဒါအပြင်လူသားချင်းစာနာမှုလိုအပ်ချက်အကျက်တွေဟာပိုကြီးမားလာပြီးဒေတာသွင်းတည်ငြိမ်မှုကိုပါတိတိတသာထိခိုက်စေနိုင်ပါတယ်။ အခုဖတ်ကြားခဲ့တဲ့ကဏ္ဍဦးသုံးသက်ချက်ဟာလက်တလောဖြစ်ပေါ်နေတဲ့ထူးခြားရေးပါသောဖြစ်ရပ်တွေကို ISP ဇွန်ပိုင်းအဖြစ်ကြည်ကြည်လေးလေးပိုင်းခြားပြီးအကဲဖြတ်ဖော်ပြခဲ့တာဖြစ်ပါတယ်။အခုလိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ ISP မြန်မာကတင်ဆက်နေတဲ့အမျိုးမျိုးသောအကြောင်းအရာတွေကို ISP မြန်မာ website မှာလည်းဝင်ရောက်ဖတ်ရှုလေ့လာနိုင်ပါတယ်။